ဟာတတိယကကြောင်းတဲ့အမှုနဲ့ပတ်သက်ပြီးတော့ဆရာတော်တို့ဘလို့များရှင်းဆက်လုံဆောင်ဖို့ရှိပါသလဲဖေ။ဟု
တ်ဘလို့များရှင်းဆက်လုံဆောင်မလို့ရှိလဲဆိုတော့ဘုန်းကြီးတို့အခုပြောထားတာကတော့မဟာသနိဒုက္ခကိုပြန်ပြီးတော့ပြည်နယ်ဆရာတွေပြန်လဲအနံပြီးဘုန်းကြီးတို့အမှုကိုရောသိမ်းဖို့တာဟိုစကားပြောထားနေကြစကားပြောထားတာရှိတယ်ပေါ့နော်ဒါကတော့တိတိကျကျသူတို့မလုပ်မယ်ဆိုတာတော့မသိဘူးဘုန်းကြီးတို့အနေနဲ့ကတော့အခုတရားရင်ဆိုင်နေရတာပေါ့တရားရင်ဆိုင်နေရတဲ့အခါမှာအမှုနှစ်ခုတည်းကနေကောင်ကကြည်သာနာကိုညွှန်းသွားစေမှုနဲ့တော့အမှုဆွဲထားတာဒါကတော့သူတို့ဥစိန်မော်တရားလိုဖြစ်တဲ့ဥစိန်မော်တရားရုံးကိုနှစ်ခါမလာရောက်လို့ဆိုပြီးအဲ့ဒါကတော့ပြီးသွားပြီအဲဒါဘုန်းတော်အနိုင်ပေးလိုက်တယ်ပေါ့နော်အခုတိုင်းဒေသကြီးနဲ့ခရိုင်တရားရုံးကသို့တော့20မင်းဆောင်90နဲ့ပတ်သက်လို့တန်ခါအဖွဲ့စီစစ်စစ်အမေကိုမနာခံနဲ့အမှုကတော့ဘုန်းကြီးတို့အခုချိန်ပြီးဟိုတရားရုံးမှာရင်ဆိုင်နေရတော့ရှိသေးတယ်လေ။ဟောဘာဆက်လို့မလဲလို့ဆိုတော့အခုဟာတရားဥပဒေနဲ့ရင်ဆိုင်နေရတော့တရားဥပဒေတိုင်းမျိုးဆက်သွားအောင်ပေါ့နော်
။ဒီတန်ခါမှာနိုင်ငံဖွဲ့နဲ့တွဲဆုံညီနိုင်မှုကမ်းလှမ်းမှုကိုဆရာတော်တို့ဘယ်လိုများသဘောထားပါလဲဗျာ
။ဘုန်းကြီးတို့တော့ကမ်းလှမ်းတာရှိပါတယ်။ဒီသာသနာ့ဝန်ကြီးအနေနဲ့ကမ်းလှမ်းတာရှိတယ်။ဟိုမှာနိုင်ငံတကာမှာနိုင်ငံဖွဲ့ရင်နဲ့ရင်ဆိုင်ဆွေးနွေးဟိုနေဆွေးနွေးတာလေဒီကရောလိုက်ပြီးတော့အော်ဆိုလို့ရှိရင်ဘုန်းကြီးတို့အမှုရပ်သိမ်းပေးမယ်ဆိုပြီးတော့ဒီတော့ကမ်းလှမ်းလာတာလွန်ခဲ့တဲ့ရက်ပြပိုင်းနေရရှိတယ်။အဲ့တော့ဘုန်းကြီးတို့ပြောတာကအမကရောနိုင်မှုတော့မပြောပါဘူးအကြီးနဲ့အငယ်ဒါကတော့ခြေတော်ဝါလာထုံးစံတိုင်းတိုင်းရှိနေတာပဲသို့တော့ဘုန်းတို့ပြောကျင်တာကဟိုနိုင်ငံတကာမှာနိုင်ငံအဖွဲ့နဲ့အခုဘုန်းကြီးတို့ဟာကဟိုတိုက်ရိုက်သက်ဆိုင်မှုမရှိဘူးဘာလို့လဲဆိုတော့တရားစွဲခံနေရတာသာသနာ့ဌာနနေပြီးတော့မနိုင်ငံတကာမှာနာခိုင်းလို့တရားစွဲခံတာအိုးအဲ့တော့နိုင်ငံတကာမှာနာကသူတို့ကိုယ်တိုင်လည်းပြောတာဒီသူတို့နဲ့မဆိုင်တော့ဘူးသာသနာ့ရေးကိုလည်းပဲဆိုင်နေတရားရုံးနဲ့ပဲဆိုင်နေတရားနဲ့ရင်ဆိုင်ဖြေရှင်းမှာဆိုတော့တရားနဲ့ရင်ဆိုင်ဖြေရှင်းနေရတဲ့အချိန်ခါမှာတရားစွဲတဲ့ပုဂ္ဂိုလ်ကတရားလိုလုပ်ပြီးတော့သာသနာ့ရေးဆွဲတယ်ဆိုတော့တရားလိုဖြစ်တဲ့သာသနာ့ဌာနကဘုန်းကြီးတို့အမှုရုပ်သိမ်းလိုက်မယ်ဆိုလို့ရှိရင်ပြီးတာပေါ့ဒါမှမဟုတ်သာသနာ့ရေးပုဂ္ဂိုလ်တွေနဲ့ပဲတွေ့မယ်အရင်ဆုံးဆိုတော့ဘုန်းကြီးတို့ပြောပြထားတယ်ဒီနိုင်ငံတကာမှာနာကဖွင့်နေတွေ့မယ်ဆိုတဲ့ကိစ္စကတော့ပြည်내ဆရာတော်ကြီးနဲ့ဒါမင်းဆိုင်နေဘာလို့ဆိုတော့မာသနိဒုက္ခပိုင်ဆိုင်မှုကဘုန်းကြီးတို့ကပြောပိုင်ခွင့်လည်းမရှိဘူးပြောလို့လည်းမရဘူးပေါ့နော်ဖြေရှင်းလို့လည်းမရဘူးမာသနိဒုက္ခပိုင်ဆိုင်မှုကပြည်내ဆရာတော်ကြီးနဲ့ပြောရမှာဖြစ်တဲ့အတွက်ကြောင့်မာအားနဲ့တွေ့ဖို့ဟာပြည်내ဆရာတော်ကြီးနဲ့ရောက်လာပြီးတော့မှညီနိုင်ဆောင်ရွက်မှုလို့ပါလို့ဘုန်းကြီးတို့ကဒီလိုပဲပြန်ပြောလိုက်တာရှိတယ်ပဲ
ဒီမှုကသာသနာ့ဝန်ကြီးဌာနဘက်ကတရားစွဲထားတာဆိုတော့လေအစိုးရဘက်ကသာသနာ့ဝန်ကြီးဌာနဘက်ကဘယ်လိုများလုံဆောင်တင်တယ်လို့ဆရာတော်ဆန္ဒရှိပါလေဖေ
အခုသာနာရေးနဲ့ရင်းချင်းမှုဝင်ကြီးရတော့ဒါဘုန်းကြီးတို့ဒီအမှုကိစ္စနဲ့ပတ်သက်လို့တော့လာပြီးတော့ကမ်းလှမ်းတာလည်းရှိတယ်လေအမှုဖြေလျှောက်ပြီးတော့မာသနိဒုက္ခကိုဒီပြန်လည်ပေးရဖို့ဆိုတဲ့ကိစ္စကတော့ဒါလာရနိုင်နေတာတော့ရှိတယ်ပေါ့ပြောတာကမှရှိသေးတယ်သူတို့ကဘာမှမတုံ့ပြန်သေးဘူးအဲ့ဒါမတုံ့ပြန်လာသေးပဲနဲ့အခုသတင်းစာရှင်းလင်းပွဲလုပ်မယ်ဆိုပြီးတော့သူကြေညာလိုက်တာပဲလေဟုတ်တယ်အခုရှိရမယ့်သာနာရေးကသတင်းစာရှင်းလင်းပွဲနေပြီးတော့မှလုပ်မယ်ဆိုပြီးတော့အားလုံးသိကြတဲ့အတိုင်းသူကြေညာထားတာရှိနေတာပဲ
အဲ့ဒါကဘလို့အသေးပဲမျိုးဆောင်မယ်လို့အချင်းပြားထင်ပါလေဖေကသူတို့ကဆရာတော်ကြောင်းနဲ့ပတ်သက်ပြီးတော့သူရှင်းမယ်လို့လည်းတပည့်တို့ကြားပါတယ်ဗျအ
ေးအဲ့ဒါတော့အများကြားတဲ့အတိုင်းပဲဘုန်းကြီးတို့လည်းကြားပါပဲလေဘုန်းကြီးတို့တိတိကျကျလာပြောရတာမဟုတ်တော့ကြောင်းနဲ့ပတ်သက်ပြီးတော့ရှင်းမယ်ဆိုတာကတော့ရှင်းမွန်ရှင်းပြီးကြတော့အများကြီးရှိမှာပေါ့နော်ဟိုထင်ကြီးပေးဖို့ကတော့ခက်တယ်ဘာနဲ့ဘလို့ပြောမယ်လဲဆိုတာခုနပြောထားသလိုပဲဟိုတိတိကျကျသတင်းမသိတဲ့အခါကျတော့မခိုင်လုံမဲနဲ့ဟိုဆွဆွဲပြောဆိုရင်လည်းပဲမကောင်းဘူးမခိုင်လုံမဲနဲ့အာကိုကကိုလိုချင်တဲ့ပုံစံကိုပြောရင်လည်းဒါကတော့မကောင်းလို့ထင်တယ်သူတို့ရှင်းနေမှာပဲဟိုသတင်းဌာနတွေကတိတိကျကျဒီရှင်းနေတော့ပုံမှန်မူတည်ပြီးတော့မှာပဲခွင့်ပြုအဖြေပေးရမှာပဲနော
်တင်ပါဗျာဒီမှုကလည်းလွန်ခဲ့တဲ့နှစ်ပေါင်းနှစ်နှစ်ကျော်လောက်ခဏရရင်တမရဦးသိန်းစင်ဆိုးကလက်ထက်ခဏရစခဲ့တဲ့အမှုပေါ့လေဗျာဒီခုတမရကြီးဦးသိန်းကျော်အစိုးရလက်ထက်မှာလည်းခုချိန်ကျော်ဆက်နေတော့တရားဥပဒေစိုးမှုကတခုခုများမင်းကွန်းထုတ်เสียများဖြစ်နေလားဗျာ
အော်မြန်မာပြည်မှာတော့ပြည်တဲ့အတိုင်းပဲလေနေရာဌာနအတိုင်းမှာပဲအကုန်လုံးကတရားဥပဒေစိုးမမှုအားနည်းနေတယ်ဆိုတာလင်းသားတွေကလည်းပေါ်ပြနေတယ်သူတို့အစိုးရကိုယ်တိုင်လည်းပဲဝန်ခံတာရှိနေတယ်ဆိုရယ်ခင်ဗျားတို့တရားဥပဒေစိုးမမှုအားနည်းနေတာတော့နေရာဌာနအတိုင်းမှာလို့ပဲဝင်မြင်နေရတာပေါ့နော်
တင်ပါဆရာတော်ဗျာဥတည်ပါတယ်ဗျာ